ကိုဗစ်ကရောဂါအခြေအနေတွေကြောင့်2020-2021ပညာသင်နှစ်တစ်နှစ်လုံးပြည်တွင်းကအခြေခံပညာသင်ကျောင်းတွေပိတ်ထားရပြီးကရောဂါလိုင်းကျန်တွေကြောင့် 2021-2020 စတင်နှစ်ကိုလည်းအခုထိပိတ်ထားရပါတယ်။အခုလိုကရောဂါကြောင့်စတင်ကျောင်းတွေကာလကြာပိတ်ထားရတဲ့အခြေအနေမှာအစိုးရကြောင့်တည်နေတဲ့ကျောင်းသူကျောင်းသားတချို့ပညာဆက်ပြီးတော့သင်ကြားဖို့အခက်အခဲရှိနေပါတယ်။ကျောင်းပြန်ဖွင့်ရင်အလေတန်းဆက်ပြီးတော့တက်ရမယ်မောင်ဖြိုးပိုင်သူကတော့စာတင်ကျောင်းနဲ့ဝင်းနေတဲ့အချိန်မှာပညာဆက်ပြီးတော့သင်ယူဖို့စိတ်ဝင်စားမှုနေလာတယ်လို့အမဖြစ်သူကပြောပါတယ်
။ဒီကျောင်းမှန်တာဘူးလေ။ဒါလေးစာရင်းဖတ်ခိုင်းလို့လည်းမရဘူးလေ။ဖတ်ခိုင်းတော့သူခဏလေးတော့ဖတ်လိုက်တယ်ကော။ဒီနည်းနည်းလေးလိုက်တက်တယ်။အေးအေးပြီးသွားပြီ။စာရင်းလေးပဲလို့ပြစ်တစ်ချင်းလုံးပြီးပေါ့။အရှင်ကလည်းဆင်းကျမ်းမလည်းစမ်းမသိဘူးလေ။ဒါလည်းသူက
ငွေကြေးတက်နိုင်တဲ့မိဘတွေနဲ့တားသမီးတွေကတော့ online ကတဆင်တင်ကြားပေးနေတဲ့ပုဂ္ဂလိကကျောင်းတွေမှာဆက်ပြီးတော့ပညာသင်နေကြပါတယ်။ကလေးငယ်အားလုံးတန်းတူပညာသင်ကြားနိုင်မယ့်အခွင့်အရေးရနိုင်ဖို့ကတော့တနိုင်ငံလုံးမှာရှိတဲ့စာသင်ကျောင်းတွေပြန်ပြီးတော့ဖွင့်မယ့်အပေါ်မှာမူတည်နေတယ်လို့ကျောင်းသားမိဘတွေကပြောပါတယ်။ကျောင်းတွေပြန်ဖွင့်မယ့်ကာလကိုအတိအကျမသိရသေးပေမဲ့ကျောင်းတွေပြန်ဖွင့်တဲ့အခါဆရာမတွေအစဉ်အသင့်ဖြစ်အောင်ဆောင်ရွက်နေတယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စွာတွင်က VOE ကိုပြောပါတယ်။
ဘယ်စီကြောက်ဖွင့်မလဲဆိုတော့ကျွန်တော်တို့ကပြောလို့မရသေးဘူးခင်ဗျာ။တကူတွေကဟိုကျွန်တော်တို့ကြောက်တွေကြောက်ဖွင့်ခဲ့ရင်ကလေးတွေအတွက်ဟိုဟာကြိုတင်ပြင်ဆင်တဲ့အစီအစဉ်ကျွန်တော်ကတောက်လျှောက်ပြင်နေတာပါခင်ဗျာ။ဆရာဆရာမတွေလည်းသူတို့ကြောက်တွေမှာသူတို့သင်ကြားရေးနဲ့ပတ်သက်လို့သူကသူတို့ပြန်လည်ဆွေးနွေးတာလည်းကျွန်တော်တို့ခံထားပါခင်ဗျာ။ဟုတ်ဟုတ်ကျွန်တော်ဆရာဆရာမတွေဒီကလေးတွေဟိုနေကြည့်တဲ့အခါမှာဟိုကြောက်ပြတဲ့အခါမှာအစီအစဉ်ကြည့်အောင်ဆရာဆရာမတွေကအကုန်လုံးကျွန်တော်တို့ဒီတက္ကသိုလ်ပိုင်းဆိုင်ရာတွေရောအကုန်လုံးစူးစမ်းပြီးဆောက်ရက်နေတယ်ဆိုတာလည်းပြောချင်ပါတယ်ခင်ဗျာ။
ကိုဗစ်ကရောဂါကူးစက်မှုနှုန်းသတ်မှတ်ထားတဲ့900ခန့်နှုန်းအထိကျဆင်းသွားရင်လုပ်ငန်းတွေအလုံးပြန်ပြီးတော့လေပတ်နိုင်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူက VOA ကိုပြောထားပါတယ်။ကရောဂါကူးစက်မှုကျဆင်းအောင်ရည်ရွယ်ပြီးကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းစစ်ကောင်စီကလုပ်ဆောင်နေပါတယ်။အသက်17နှစ်အထက်ကနေ18နှစ်အထိအလေတန်းနဲ့အထက်တန်းကျောင်းသားလူငယ်တွေကိုလည်းအောက်တိုဘာ17ရက်ကစပြီးတော့ကိုဗစ်ကာကွယ်ဆေးထိုးပေးနေပါတယ်။နေပြည်တော်ကောင်စီအတွင်းမှာရှိတဲ့ကျောင်းသူကျောင်းသားတွေကိုကာကွယ်ဆေးစထိုးပေးနေတဲ့တရင်တွေကိုလည်းစစ်ကောင်စီကထုတ်ပြန်ထားပါတယ်။17နှစ်အောင်မူလာတဲ့နဲ့အလေတန်းအရွယ်ကျောင်းသားကလေးငယ်တွေကိုတော့ထိုးနှံပေးဦးမှာမဟုတ်သေးဘူးလို့ကျမကြီးဌာနတာဝန်ရှိသူကပြောပါတယ
်။နိုင်ငံကမှလည်းထိုးတဲ့နိုင်ငံတွေရှိတယ်၊မထိုးတဲ့နိုင်ငံတွေရှိတယ်ပေါ့နော်။လက်ရှိကတော့ကျွန်တော်တို့ဒီ17နှစ်အထက်ကိုဦးစားပေးပြီးအရင်ဆုံးပြောပါမယ်ပေါ့နော်။အဲဒါဆို17နှစ်အောက်ကျတော့လည်းဒီယောဂကူးစက်မှုပေါ့နော်။သူကဒီပြောလို့ပြင်းထန်ခံစားရတဲ့ဟာလေသူကအုပ်စုကပုံနေတယ်ပေါ့နော်ဒီစိုက်ကျော်တက်ရွယ်ဖြစ်လာတဲ့17နှစ်နဲ့18နှစ်မှာတော့သူကရောဂါရေပို့ပြီးတော့ကူးစက်မှုကခုနအုပ်စုရဲ့အပြင်ပိုများတယ်အဲနောက်ပြီးတော့ပေါ့နော်ရောဂါပြင်းထန်ခံစားရတဲ့ဟာတွေအခုဒေတာမှာတွေ့တာပေါ့နော်
2021-2022ပညာသင်နှစ်မှာကျောင်းအပ်ထားတဲ့ကျောင်းသားကျောင်းသူတက်တန်းဝန်းကျင်ကိုတရုတ်နိုင်ငံထုတ် Sinovac ကကွယ်ဆေးထိုးနှံပေးသွားမယ်လို့ကျန်းမာရေးဌာနတာဝန်ရှိသူက CEO ကပြောပါတယ်။ယောဂကကွယ်ဆေးကိုကျောင်းသားကျောင်းသူတိုင်းမထိုးမနေရမဟုတ်ပဲကိုယ့်ရဲ့စန္ဒအလိုက်ရွေးချယ်ခွင့်ရှိပြီးကကွယ်ဆေးထိုးမထားသူတွေကိုကျောင်းတက်ခွင့်ပိတ်တင်မှာမဟုတ်ဘူးလို့လည်းဖော်ပြထားပါတယ်။ကာကွယ်ဆေးထိုးပေးပြီးပညာသင်ယူခွင့်အခွင့်အလမ်းရရှိစေဖို့ကိုဗစ်ကြောင့်တည်ဆုံးမှုလျှော့ချဖို့ကျောင်းသားကျောင်းသူတွေကတဆင်မိသားစုနဲ့ပတ်ဝန်းကျင်စီကိုယောဂကုသပြန်ပွားမှုကိုတားဆီးပေးဖို့ဆွေရည်ရွယ်ချက်တွေနဲ့အခုလိုထိုးနှံပေးနေတာဖြစ်တယ်လို့သိရပါရဲ့ရှင်။